ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဗီဇာပြောင်းမျိုးကွဲသည့်အိုမီခရွန်ကူးစက်ခံရသူတဦးပထမဆုံးသေဆုံးခဲ့ပါတယ်။ဗြိတိန်မှာအိုမီခရွန်ကူးစက်ခံရမှုအသစ်တွေတိုးလာမှုနဲ့ရင်ဆိုင်နေရကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကနိုင်ငံကိုပြောတဲ့ရုပ်သံမင်ကုန်းမှာသတိပေးခဲ့ပြီးတဲ့နောက်တနင်္လာနေ့မှာပဲသေဆုံးမှုကိုကြေညာခဲ့တာဖြစ်ပါတယ်။
At least one patient has now been confirmed to have died with Omicron.
So, Omicron ကူးစက်မှုနဲ့အနည်းဆုံးလူနာတဦးသေဆုံးခဲ့ရပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကလန်ဒန်ကကာကွယ်ဆေးရိုးစင်တာတစ်ခုမှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။နှစ်သိက္ကူညဒီဇင်ဘာ31အရောက်မှာဗြိတိန်မှာလူတိုင်းကိုဗစ် -19 ကာကွယ်ဆေးတက်တရာတလုံးထပ်ပြီးထိုးနှံရေးလှုပ်ရှားမှုကိုလည်းအစိုးရကစတင်လိုက်ပြီဖြစ်ကြောင်းဝန်ကြီးချုပ်ဂျွန်ဆင်ကကြေညာပါတယ်။နိုင်ငံတော်မှာကာကွယ်ဆေးထိုးနိုင်ရေးစင်တာတွေထူထောင်ရေးအတွက်စစ်တပ်စီမံရေးအဖွဲ့40ကျော်ကိုနိုင်ငံတော်မှာချက်ထားမဲ့အကြောင်းနဲ့တရက်ကိုလူတန်းကာကွယ်ဆေးထိုးနိုင်ရေးရည်မှန်းချက်ကြည့်မိရေးကူညီဆောင်ရွက်ဖို့အတွက်အထွေထွေယောဂါကူဆရာဝန်တွေအနေနဲ့ပုံမှန်ဆေးစစ်ဖို့ရက်ချင်းပေးတာတွေကိုရက်ဆိုင်ထားဖို့လည်းညွှန်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်။